အစိုးရရဲ့ဘုကပလမ်းကြောင်းမြမပြီမအကောင်ခဲပေါ်နိုင်ရေးအတွက်အနာသိန်းစစ်ကောင်စီကကော်မတီ၃ခုကိုပြန်လည်ဖွဲ့စည်းလဲကြောင်းမေလ၁၈ရက်နေ့ထုတ်အီယာဝတီသတင်းမှာဖော်ပြပါတယ်တရုတ်မြန်မာစီးပွားရေးဇင်းကြံတိဆောက်ရေးပူးတွဲကော်မတီကရတားအဖွဲ့ဝင်တွေကိုစစ်ကောင်စီခန့်ကိုယ်စားလှယ်တွေနဲ့အစားထိုးလိုက်ပါတယ်စီးပွားရေးဇင်းကြံတိဆောက်ဖို့တရုတ်အစိုးရနဲ့ NLD အစိုးရ2018ကသဘောတူခဲ့ပြီးမယ်တရုတ်စီမံကိန်းတွေကို NLD ကစစ်ဆေးနေတဲ့အတွက်အကောင့်ထဲပေါ်တဲ့အဆင့်ရောက်မလာသေးပါဘူးရှမ်းနယ်ကချင်ပြည်နယ်မှာအကောင့်ထဲပေါ်မဲ့နေဆက်ဒေသစီးပွားရေးပူးတွဲဆောင်ရွက်မှုဇုံကော်မတီကိုလည်းပြန်လည်ဖွဲ့စည်းပါတယ်စစ်ကောင်စီကဆန္ဒပြတဲ့ပြည်သူလူထုကိုတပ်ဖြတ်နှိမ်နှင်းချိန်မှာတရုတ်စီမံကိန်းတွေကိုဆက်လက်အကောင့်ထဲပေါ်ဖို့ကျိုးပန်းတာဟာတရုတ်စံညီရေးစိတ်ဓာတ်ကိုကြီးထွားစေပါတယ်တရုတ်ကိုဝေဖန်တဲ့မြမမီဒီယာကိုကြီးကြပ်ဖို့လိုအပ်ပြီးအပြုသဘောနဲ့ရေးပြင်ကြောင်းတရုတ်နိုင်ငံရေးဌာနညွှန်ကြားရေးမှူးချုပ်ဘိုင်တီယန်ကစစ်ကောင်စီကိုသတိပေးထားတယ်လို့မေလ၈ရက်နေ့ထုတ်အရာဝတီသတင်းမှာဖော်ပြပါတယ
်ယူနန်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကိုဆက်သွယ်မဲ့လေးနိုင်ငံစီးပွားရေးဇင်းညံတည်ဆောက်ဖို့တရုတ်အစိုးရကြံစည်နေတာကြားပါပြီဒါပေမဲ့လိလာရေးအစီရင်ခံစာတင်ပြပြီးအစည်းအဝေးမှာဆွေးနွေးတဲ့အဆင့်ကမတက်နိုင်သေးပါဘူးလေးနိုင်ငံစီးပွားရေးဇင်းညံဟာရွေကျက်ကြီးမားသလောက်အကောင့်ထဲပို့ဖို့ခက်ခဲနေပါတယ်မြန်မာနဲ့စီးပွားရေးဇင်းညံတည်ဆောက်တာဟာတရုတ်အတွက်ပိုပြီးလက်တွေ့ကြပါတယ်အနောက်တိုင်းကတန်ခတ်ရေးယူလို့ဗမာစစ်အစိုးရတရုတ်ကိုမှီခိုရသလိုရိုဟင်ဂျာပြည်ထနာကြောင့်အနောက်တိုင်းမှာဝေဖန်ရှုတ်ချခံရတဲ့ NLD အစိုးရဟာတရုတ်မြန်မာစီးပွားရေးဇင်းညံတည်ဆောက်ဖို့သဘောတူလိုက်ရတာပါယူနန်မန္တလေးကြောက်ဖြူနဲ့ရန်ကုန်ကိုကားလမ်းရထားလမ်းနဲ့ဆက်ထားပြီးနိုင်ငံငံစီးပွားရေးပူးပေါင်းဆောင်ရွက်မှုတိုးမြင့်ဖို့ရည်ရွယ်ပါတယ်တရုတ်အစိုးရက15နှစ်လောက်ကြံစည်ခဲ့တဲ့စီမံကိန်းဖြစ်ပါတယ
်တရုတ်ရဲ့စီးပွားရေးလုပ်ငန်းအများစုဟာဘူတန်ရွှေအစိုးရလက်ထက်ကလေးကစတင်လုပ်ကင်လာခဲ့ကြတာဖြစ်ပါတယ်တရုတ်နဲ့ထိုင်းကိုတဘာဝတောင်းဝင်ရောင်းရတာကတည်းကအမေရိကန်ဒေါ်လာတန်းတထောင်လောက်ဗမာအစိုးရနှစ်စဉ်ရနေတဲ့အတွက်ဒီပိုက်လိုင်းတွေမပြည့်စည်အောင်ထိမ့်သိမ်းဖို့စစ်ကောင်စီကဦးစားပေးမှာဖြစ်ပါတယ်ယူနန်ကြောက်ဖြူရေနံတောင်းဝင်ပိုက်လိုင်းတည်ဆောက်ဖို့2008ကတည်းကဘူတန်ရွှေအစိုးရနဲ့တရုတ်နိုင်ငံပိုင်ကုမ္ပဏီတို့သဘောတူခဲ့ကြတာဖြစ်ပါတယ် NLD အစိုးရလက်ထက်မှာတရုတ်နဲ့သဘောတူခဲ့တဲ့တဘာဝတောင်းဝင်ရေသုံးရက်စစ်ဒါအဘိဆက်ယုံတိဆောက်ဖို့လေစစ်ကောင်စီကမေလအစောပိုင်းကခွင့်ပြုလိုက်ပါတယ
်တဘာဝတန်ငွေရေသုံး LNG ရက်စစ်ဒါအာဆက်ယုံ၄ယုံတိဆောက်မယ်လို့ NLD အစိုးရက2018မှာကြေညာပါတယ်ဒီအစီအစဉ်မှာတရုတ်တင်မကပဲပြင်သစ်ဒူတန်နဲ့ဂျာမန်စီမင့်ကုမ္ပဏီတို့လည်းပါဝင်ပါတယ်မီးလင်းကြိုင်စီမံကိန်းကိုတရုတ်ကုမ္ပဏီနဲ့Supreme Group တို့ကအကောင့်ထဲပို့ဖို့သဘောတူထားပါတယ်။ဧရာဝတီတိုင်းချောင်းသာနဲ့ဂွားမြို့ကြားပင်လယ်ကမ်းခြေဖြစ်တဲ့မီးလင်းကြိုင်ရွာမှာအမေရိကန်ဒေါ်လာတန်း2500ယင်းနှိမ့်မဲ့စီမံကိန်းဖြစ်ပါတယ်။လျှက်စစ်အပြင်မွေးမြူရေးစက်မှုနဲ့ဝန်ဆောင်မှုကဏ္ဍတွေမှာလည်းလုပ်ငန်းသစ်14ခုကိုစစ်ကောင်စီကခွင့်ပြုကြောင်းမေလ10ရက်ထုတ်မြမအလင်းသတင်းစာမှာဖော်ပြပါတယ်။ခွင့်ပြုလိုက်တဲ့လုပ်ငန်း15ခုမှာစုစုပေါင်းအမေရိကန်ဒေါ်လာတန်း 2,900 ကျော်ယင်းနှီးမြှုပ်နှံဖို့ရည်ရွယ်ကြောင်းသိရှိရပါတယ
်။လွန်ခဲ့တဲ့ April လကုန်အထိမြန်မာပြည်မှာမြှုပ်နှံထားတဲ့နိုင်ငံခြားအယင်းအနည်း50ခုရှိတဲ့အနေနဲ့စင်ကာပူကအများဆုံးဖြစ်ပြီးတရုတ်ကဒုတိယထိုင်းကတတိယလိုက်နေပါတယ်။ပြည်စစ်လုပ်ငန်းကဏ္ဍမှာအများဆုံးယင်းနှီးမြှုပ်နှံကြပြီးရေနံနဲ့သဘာဝဓာတ်ငွေကဒုတိယကုန်ထုတ်လုပ်မှုကဏ္ဍကတတိယဖြစ်ကြောင်းမြမအလေးမှာဖော်ပြပါတယ်မြမပြည်မှာသဘာဝဓာတ်ငွေထွက်ပြီးမဲ့အခြေခံအဆောက်အအုံနဲ့အတတ်ပညာမှာအားနည်းတဲ့အတွက်ဓာတ်ငွေကိုကောင်းကောင်းအသုံးမပြုနိုင်တာပဲဖြစ်နေပါတယ်ဒါပေမဲ့ဓာတ်ငွေနဲ့ဓာတ်ငွေရေဟာကွဲပြားတာကြောင့်ဓာတ်ငွေရေနဲ့ပတ်သက်တဲ့အသိပညာနဲ့အတတ်ပညာကိုကျွမ်းကျင်ဖို့လိုပါတယ်တပြည်လုံးမီးလင်းဖို့အတွက် NLD အစိုးရအကောင့်ထဲပေါ်နေတဲ့စီမံကိန်းကိုစစ်ကောင်စီကဆက်လက်အကောင့်ထဲပုံမဲ့သဘောရှိပါတယ်။အနောက်တိုင်းကတခါအရေးယူချိန်မှာစစ်ကောင်စီဟာစင်ကာပူတရုတ်နဲ့ထိုင်းကိုအားကိုးနိုင်ပါတယ်။စင်ကာပူမှာအများဆုံးယင်းနှီးမြှုပ်နှံနေဆိုပေမဲ့ စင်ကာပူအခြေစိုက်တရုတ်ကုမ္ပဏီတွေရှိနေတာကိုလည်းထက်တွေ့ရပါလိမ့်မယ်။တရုတ်ထိုင်းနဲ့စင်ကာပူကရတဲ့ဒေါ်လာတွေဟာစစ်ကောင်စီရဲ့အသက်ရှည်စေဖြစ်လို့ဒီနိုင်ငံတွေရဲ့အကျိုးစီးပွားကိုမြင့်တင်ပေးတာကလည်းဗမာစစ်တပ်ရဲ့ဒုတာဝန်အရေးဖြစ်နေပါလေခင်ဗျာ။